ပြီးခဲ့တဲ့သတင်းပတ်အစောပိုင်းကကုလသမဂ္ဂထွေထွေညီလာခံကိုတင်သွင်းတဲ့2019ခုနှစ် ICC နိုင်ငံတကာရာဇဝတ်ခုံရုံးအစီရင်ခံစာမှာရိုဟင်ဂျာတွေကိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်အတင်းကျပ်မောင်းထုတ်ခဲ့တယ်ဆိုတဲ့စွဲချက်ကို ICC ခုံရုံးကလက်ခံစီစစ်နေပြီဖြစ်ကြောင်းထည့်သွင်းဖော်ပြထားပါတယ်။အခုလို ICC ခုံရုံးကနေမြန်မာအပေါ်တရားစီရင်ပိုင်ခွင့်အလားအလာကိုပထမဆုံးအချိန်ထည့်သွင်းဖော်ပြထားတဲ့ကုလသမဂ္ဂအစီရင်ခံစာကိုမြန်မာအစိုးရဘက်ကလက်မခံငြင်းပယ်ထားကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးက VOE ကိုပြောပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပနေတဲ့84ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာနိုဝင်ဘာလ4ရက်နေ့က ICC နိုင်ငံတကာရာဇဝတ်ခုံရုံးရဲ့အစီရင်ခံစာကိုတင်သွင်းဆွေးနွေးခဲ့တာပါ ICC ခုံရုံးဥက္ကဋ္ဌတရားသူကြီးချီလီအဘိုအော်ဆူဂျီကညီလာခံမှာမိကွန်းပြောကြားရာမှာ ICC ခုံရုံးကိုဖြစ်ပေါ်စေတဲ့ Rome Statute မှာလက်မှတ်ရေးထိုးထားခြင်းရှိတဲ့နိုင်ငံတွေရဲ့တာဝန်ခံမှုတာဝန်ယူမှုကိမဲ့နေတဲ့အပိုင်းကိုအခုလိုဝေဖန်ပြစ်တင်သွားပါတယ
် More than 70 UN member states are currently not part of
ကျွန်တော်ကဖွဲ့ဝင်နိုင်ငံပေါင်း80ဟာ Rome Statute မှာသဘောတူလက်မှတ်ရေးထိုးထားတာမရှိသေးပါဘူးဒီတော့လက်တွေ့မှာကမ္ဘာရဲ့အာရုံစိုက်မှုကြိုးကြောင်းဆင်ခြင်မှုနဲ့ကျင့်ဝတ်သိက္ခာအရထိခိုက်ကြေကွဲစေတဲ့ပဋိပက္ခတချို့ကို ICC အနေနဲ့စီရင်ပိုင်ခွင့်မရှိဘဲဖြစ်ရပါတယ်ဒီလိုရက်ဆက်ကြမ်းကြုတ်လာတဲ့ဖိနှိပ်မှုတွေကနေအသက်မတည်ပဲလွတ်မြောက်လာသူတွေကို Rome Statute စနစ်အရတည်ဆောက်ထားတဲ့ပြည်ထောင်ခတ်မှုနဲ့တရားစီရင်ရေးရဲ့အပြင်းအထန်စီးပွားမှာသူတို့ကိုထားခဲ့တယ်လို့မျိုးဖြစ်ရပါတယ
်ဒီနှစ်ကုလသမဂ္ဂထွေထွေညီလာခံကိုတင်သွင်းတဲ့ ICC ရဲ့အစီရင်ခံစာမှာ2019ဩဂုတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေကိုမြန်မာကနေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်အတင်းကျပ်မောင်းထုတ်ခဲ့တဲ့စွဲချက်ကိုလက်ခံပြီးစီစစ်ဆောင်ရွက်နေတဲ့အခြေအနေတွေကိုဖော်ပြခဲ့ပါတယ်အခုလိုမြန်မာနဲ့ပတ်သက်လို့ ICC ကပထမဆုံးအကြိမ်ကုလသမဂ္ဂအစီရင်ခံစာရဲ့ထည့်သွင်းဖော်ပြခဲ့တာကိုမြန်မာအစိုးရကလက်မခံပယ်ချကြောင်းနိုဝင်ဘာလ၄ရက်နေ့ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းကတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ VOE ကဆက်သွယ်မေးမြန်းရာမှာသူကအခုလိုပြောပါတယ
်။ကျွန်တော်တို့ငင်းတဲ့အဓိကချက်ကတော့နံပါတ်၁ကတော့သူကနှစ်ပိုင်းရှိတာပေါ့နံပါတ်၁ကကျွန်တော်တို့ ICC ဖော်ဝင်မဟုတ်တဲ့အတွက် Rome Statute ကိုကျွန်တော်တို့လက်မထိုးထားတာအချင်းမရှိတဲ့အတွက်ဒီကိစ္စပဲဖြစ်ဖြစ်ဟုတ်လားကျွန်တော်နိုင်ငံတွင်းမှာဖြစ်နေတဲ့ကိစ္စတစ်ခုခုဟာဒီ ICC ရင်းနဲ့ဟိုဥပဒေအကြောင်းအရာတရားစီရင်ပိုင်ခွင့်လုံးဝမရှိဘူးဆိုတာနံပါတ်1ချက်ကျွန်တော်တို့ကလုံးဝဒါကိုကန့်ကွက်ညှင့်ပယ်ထားတာဒါအစတည်းကလည်းကျွန်တော်ညှင့်ပြီးသားမှာဒါတစ်ချက်ပေါ့နော်နောက်တစ်ခုကလည်းသူ့ရဲ့ဥပဒေရာရှိရဲ့ဟိုတင်ပြချက်ကလည်းအမှန်ကတော့ဟိုလုံးဝဟာလားဟိုအမှန်ကန်တဲ့ဟာမဟုတ်ဘူးကျွန်တော်တို့မောင်းထုတ်တာမဟုတ်ဘူးလေဒါအာစာဟိုကျမ်းဖက်ဘွဲ့နေတိုက်လို့တမတော်ကနေစစ်စင်ရပြန်ပြီးတော့တုံ့ပြန်စင်လောက်တဲ့ခါကျတော့အဲ့ဒီမှာအကြောင်းမျိုးကြောင့်ထွက်ပြေးပြီးတော့နေဆက်ကိုပြေးပြီးတော့တစ်ဖက်ကိုရောက်သွားတာအဲသူတို့မောင်းထုတ်လို့ဟုတ်လားလူမျိုးတစ်မျိုးမျိုးကိုကျွန်တော်တို့ကဘာသာရေးအကြောင်းပြချက်ဖြစ်စေလူမျိုးရေးအကြောင်းပြချက်ဖြစ်စေကိုယ်တိုင်းပြန်နေဘယ်သူမှကိုကျွန်တော်မောင်းထုတ်တာမရှိဘူးအဲ့ဒါကျွန်တော်လည်းဒုတိယရည်တည်ချက
်ဒါ့အပြင်မြန်မာအပေါ် ICC ခုံရုံးကတရားစီရင်ပိုင်ခွင့်အလားအလာနဲ့ပတ်သက်လို့အခုလိုအစီရင်ခံစာတွေထည့်သွင်းဖော်ပြခဲ့တာကိုတရုတ်နဲ့ရုရှားတို့ကလည်းအစည်းအဝေးမှာတရားဝင်ကန့်ကွက်ခဲ့တယ်လို့ American ပြည်ထောင်စုကတော့သူ့နိုင်ငံရေးကိစ္စနဲ့ပတ်သက်ပြီး ICC မှာလက်မှတ်ရေးထိုးထားခြင်းရှိတဲ့နိုင်ငံတွေအပေါ်တရားစီရင်ပိုင်ခွင့်မရှိဘူးဆိုတဲ့မူနဲ့အစီရင်ခံစာကိုကန့်ကွက်သွားကြောင်းဥဟောက်တူစွန်းကပြောပါတယ
်ရုရှားနဲ့တရုတ်တို့ဆိုရင်မြန်မာကိစ္စကိုသူအထူးသဖြင့်သူကရည်ညွှန်းပြီးတော့ပြောသွားတယ်လေမြန်မာနိုင်ငံအပတ်သက်ပြီးတော့ဖော်ဝင်နိုင်ငံမဟုတ်တဲ့နိုင်ငံတနိုင်ငံကိုဒီ ICC ကနေပြီးတော့အမှုဆင်ပြီးတော့ပေါ့နော်အမှုစိုက်ချက်ဆက်ဆိုပြီးတော့တရားစီရင်ခွင့်ရအောင်လုပ်တဲ့ဟာတရားဟိုမှန်ကန်မှုမရှိဘူးဆိုပြီးတော့အဲသူတို့ကဟိုပြောတာရှိပါတယ်တိတိပပပြောပါတယ်အဲအမေရိကန်ကလည်းပဲဒီ ICC ကိုသူတို့လက်မခံဘူးအဲ့တော့ ICC ရဲ့တရားစီရင်ပိုင်ခွင့်အာဖော်ဝင်မဟုတ်တဲ့နိုင်ငံပေါ်မှာဟိုစီရင်ပိုင်ခွင့်လုံးဝမရှိတင်ဘူးဆိုတော့သူပြောသွားတာပါသူကိုယ်တိုင်လည်းဖော်ဝင်မဟုတ်တဲ့ခါကြတော့လေသူကဒီအချက်မှာတော့ principle အရာကိုသူတို့ကစန့်ကျင်ကန့်ကွက်တဲ့သဘောရှိပါတယ်
ရိုဟင်ဂျာဆိုတဲ့အုံနှုံးကိုမြန်မာဆိုရဘက်ကတရားဝင်လက်ခံအတိမတ်ပြုခြင်းမရှိပါဘူး။ဒါပေမဲ့လည်းအခုလို ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့ ICC မှာလက်မှတ်ရေးထိုးထားခြင်းမရှိတဲ့မြန်မာကိုအရေးယူနိုင်ရေးနီးလန်းပေါင်းစုံကစ조사လာတာဟာအရေးကြီးတယ်လို့မြင်ကြောင်း American ခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌ Gamson and San ကပြောပါရစေ။
ကျွန်တော်ကတော့အင်တာနက်ကိုကြည့်သေးပါတယ်။ဒါကတော့ကောင်းတဲ့လုပ်ရပါ။ကျွန်တော်ကမှဒီရေးချက်လာဖို့အတွက်ပြဥစဉ်သုံးမလာဖို့အတွက်ပထမခြေလမ်းပေါ့နော်ဒီကြီးတဲ့ခြေလမ်းလေးကိုထောက်ခံပါရစေ။ဒီတရားမျှတမှုပြဥစဉ်ကသုံးမမရှိတော့ဘဲဒီနိုင်ငံတကာအနေနဲ့ပြောပါဝင်ပတ်သက်မှုရှိလာရတာပါ
ICC ခုံရုံးကဒီနှစ်ကုလသမဂ္ဂကိုတင်သွင်းတဲ့အစီရင်ခံစာထဲမှာ2019ခုနှစ်ကရိုဟင်ဂျာတွေကိုမြန်မာကနေဘင်္ဂလားဒေ့ရှ်ဘက်အစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဆိုတဲ့ဆွဲချက်ကိုလက်ခံထားတဲ့ Pre-trial Chamber 3တရားရုံးမတိုင်ခင်ကြိုတင်စစ်ဆေးမဲ့တရားသူကြီးအဖွဲ့အနေနဲ့အမှုကိုစတင်စုံစမ်းခွင့်ပြုဖို့ ICC ဥပဒေအရာရှိချုပ်က2019ဇူလိုင်လ4ရက်မှာရှောက်လဲထားပြီးဖြစ်ကြောင်းဖော်ပြထားပါတယ်။